ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဆစ်ရှောင်နေရတဲ့ရွာကန်တွေတထောင်ဝန်းကျင်လောက်ရှိတယ်လို့ကူညီပေးနေသူတွေက VOE ကိုပြောပါတယ်။ဒေသတစ်ဝိုက်ပစ်ခတ်တာတွေကြားနေရစဉ်မို့ဒီရက်ပိုင်းမှာလည်းအိမ်ပြန်မှုမဖြစ်နိုင်သေးဘူးလို့ဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုရဲမွန်ကတင်ပြပေးပါမယ်။
မူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာစစ်ကောင်စီတပ်နဲ့တန်းပလောင် TNL တပ်အချာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အနီးဝန်းကျင်မှာရှိတဲ့ဒေသခံတွေဟာဩဂုတ်လ29ရက်နေ့ကတည်းကဆစ်ရှောင်နေကြရတာပါဆယ်လန့်ကျွော်အုပ်စုနဲ့နန်းကတ်ကျွော်အုပ်စုအပါအဝင်ရွာနီးစပ်တွေမှာရှိတဲ့ဒေသခံတွေလည်းထွက်ပြေးနေရလို့ဆစ်ရှောင်သူဦးရေတထောင်ဝန်းကျင်လောက်ရှိတယ်လို့ကူညီပေးနေသူတွေကခန့်မှန်းပါတယ်မူဆယ်ဟိုနာဖုန်ကြီးကျောင်းမှာလည်းရွာကန်တချို့ဆစ်ရှောင်နေကြတယ်လို့ကူညီပေးနေသူတို့ကပြောပါတယ်
ကျွန်မနဲ့ကျွန်တော်နကအုပ်စုဘလုံးလုံးပြတော့ကျွန်တော်ကကြေနေလို့ခါတော့ကျွန်တော်တော့ကျွန်တော်လည်းအတိအကျမသိဘူးဒီမှာတော့ကျွန်တော်လုံးလုံးရတော့စာစီစားတော့ဒီမှာလူရှင်များတော့နည်းနည်းပြည့်စုံပါစောင်းနေပါရင်လည်းတချို့လည်းလူသေးတာရှိတော့ပေါ့အချမ်းမကြီးပြည်စံတဲ့ပတ်သက်လို့ချက်ရှိနေရခုလာရောက်ပြည့်စုံနေရရှိတာတချို့လည်းတော့မရောက်သေးတာတော့ရှိတော့ကျွန်တော်လည်းခုမှရမ်းနေသွားလို့မရတဲ့ခါကျတော့လေနောက်နေလာရင်ရှိကြတော့ဒီဘက်ကရောရှိတယ်ဟိုဘက်ရောမှဆိုရင်တို့အိုးလေးနဲ့ဟိုချက်စားနေတာပေါ့နော်စင်ဗီမှုရှိတာပေါ့ပြန်နိုင်မှုတော့မတင်ကြသေးဘူးဒီနေ့လည်းကျွန်တော်ရွာထဲမှာအကုန်လုံးကတော့ခရတာဒီလိုဒီနေ့လည်းအတန်ကြီးကြားနေတဲ့ခါတော့ကျွန်တော်တို့နောက်ထပ်ငွေရတဲ့ဘက်တော့ကြောက်မလားမသိဘူးကအမေသာ
ဆစ်ဆောင်လာသူတွေထဲမှာတက်ကြီးရွယ်အိုနဲ့ကလေးငယ်တွေအပြင်မွေးဖွားကန်ဒီကိုဝင်ဆောင်တွေနဲ့လာသားအရွယ်ကလေးတွေလည်းပါဝင်တယ်လို့ပြောပါတယ်မြို့ပေါ်ဖုန်းကြီးကျောင်းမှာဆစ်ဆောင်သူရှိတယ်လို့တချို့ကနီးစပ်ရအသည့်မိတ်ဆွေတွေစီယာယီခလုံးနေကြရတယ်လို့ကိုတိုင်ဆစ်ဆောင်နေရတဲ့သူကလည်းပြောပါတယ်
ဖုန်းကြီးကျောင်းမှာမနေတဲ့ဟိုကတချို့ကမြို့ထဲမှာရှိတဲ့ဟိုမိတ်ဆွေတို့အမျိုးတို့ခလုံးနေရတာပေါ့ဗျ။အခုရွာထဲမှာနေတဲ့လူကတော့ဘလို့မရှိသေးဘူးဗျာတော့ခလုံးလုံးဆရာခလုံးချောင်နေရဗျာ။အင်ကိုဒီတိုင်းပဲအာဆော့တဲ့ခပ်ပြင်းမဟိုကဒီတိုင်းပဲချောင်နေရတော့အဲ့ချင်းနေမကြည့်ရဘူးပေါ့
။တချို့ကဘေးလွတ်နိုင်မဲ့ရွာနီးစပ်တွေထဲမှာဆစ်ချောင်နေထိုင်ကြပြီးသူတို့အတွက်စားတောက်ရေးအပြင်နေထိုင်ရေးအတွက်အကူအညီတွေလိုအပ်နေတာပါ။သူတို့စီတွားရောက်နိုင်မှုကလည်းတိုက်ပွဲအခြေအနေကြောင့်ခက်ခဲနေတယ်လို့ကုညီနေသူတွေကပြောပါတယ်။အသက်ကြီးသူတွေနဲ့ဘာသာစကားအခက်အခဲရှိသူတို့ကတော့ဖြစ်တယ်လို့စစ်ရှောင်နေရတယ်လို့နန်းကက်ကြီးရွာကနေထွက်ပြေးလာရတဲ့သူကလည်းပြောပါတယ်
။ကျွန်တော်တို့ကတော့လူကြီးပဲနေကြီးပဲဆိုတော့တော်တော်လာလာတွားနိုင်တယ်ဘာဖြစ်နိုင်လဲဆိုတော့စိတ်ပူရတာကြအဲ့ဒီတချို့မိသားစုတွေမိသားစုများတဲ့လူတွေတချို့ကြတော့လည်းသူပြောမလဲအသက်ကြီးရွယ်ဦးတွေတွားတဲ့ခါကျတော့သူတို့ကတော့ပူပြီးဒုက္ခရောက်တာပေါ့။တချို့ကြတော့လည်းမိသွေးဟောပုတ်တဲ့နေရာတို့ဟောပြောင်းဘူးချတော့အဲ့လိုမျိုးမှာပဲသွားပြီးခိုနေရတာပေါ့ဘာသာစကားမသိတော့တို့မသွားရဲတော့ဟောအဲ့ဒီမျိုးသွားတဲ့မှာပဲတော့ခိုနေရတော့လေဘူးထိုင်မှုစားဖို့နေရတော့ခက်ခဲတာပေါ့
မူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာပြီးခဲ့တဲ့28ရက်နေ့ကနေ29ရက်ညနေချိန်အထိတိုက်ပွဲဖြစ်ပွားပြီးလေကြောင်းကတိုက်ခိုက်တာလည်းရှိခဲ့ပါတယ်တိုက်ပွဲကြောင့်ဒေသခံနေတချို့လက်နက်ကြီးထိမှန်ပျက်စီးခဲ့ရပြီးရဲသားတွေထိခိုက်တာလည်းရှိခဲ့ပါတယ်ဒေသခံတွေဟာမြို့ပေါ်နဲ့ဘေးလွတ်နိုင်မဲ့ရွာနီးစပ်တွေမှာထွက်ပြေးသိမ်းရှောင်နေကြရပြီးအခုချိန်ထိတော့ရွာတွေကိုမပြောင်းနိုင်ကြသေးပါဘူးခင်ဗျာ